အခုတော့တိုင်းရင်းသတင်းလွှာအလှည့်ရောက်ပါပြီ။ထိုင်းနိုင်ငံအခြေဆိုင် BNI အဖွဲ့သားတွေကစူးစီးတင်ဆက်ထားပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော်အေအေနဲ့မြမတပ်မတော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာတိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပါတယ်။ထောင်ဒဏ်22နှစ်ကြာခံခြင်းခံထားရတဲ့ကချင်ပြည်နယ်ကစစ်ပြေးဒုက္ခတဲ့ဥပဒေရုံးပြန်လည်လွတ်မြောက်လာတယ်ဆိုတာနဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တပ်အမတ်ကြီးကနေရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုအကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါတည်င်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာဒီဇင်ဘာ29ကနေ29ရက်နေ့အထိ3ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီဇင်ဘာလ29နဲ့28ရက်နေ့ကကြောက်တော်မြို့နယ်၄မြို့မြင့်အထက်ပိုင်းနဲ့လူချောင်းအနီးကနေရာ၄ခုမှာရခိုင်တပ်မတော်လှုပ်ရှားစစ်ကြောင်းတွေနဲ့မြောက်ဦးအခြေဆိုင်စကခကိုလက်အောက်ခံတပ်ရင်းတွေထိတွေ့ပြီးတိုက်ပွဲဆဲချိန်ဇက်တိုက်ဖြစ်ပွားခဲ့တယ်လို့ဒီဇင်ဘာလ29ရက်နေ့မှာလဲရွှေပြည်အရှိတ်ရန်ချောင်းတဝိုက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်မြန်မာအစိုးရဘက်ကအရာရှိအပါဝင်29ဦးကြဆုံးပြီး30ကျော်တရားရရှိသွားပြီးရခိုင်တပ်မတော်ဘက်ကလည်းတရားရရှိသူတချို့ရှိတယ်လို့ရခိုင်တပ်မတော်ဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးကြီးဒေါက်တာညွန့်ထွန်းအောင်ကပြောဆိုခဲ့ပေမဲ့တီးခြားအတည်ပြုချက်မရရှိသေးပါဘူးရခိုင်တပ်မတော်ဟာကချင်ပြည်နယ်မှာအခြေစိုက်ပြီးလွန်ခဲ့တဲ့နှစ်ကရခိုင်ပြည်နယ်အခြေပြုလှူရှားလာတာဖြစ်ပါတယ
်မတရားတင်ဆက်တွယ်မှုဖောက်ခွဲမှုတွေနဲ့ထောင်ဒဏ်22နှစ်ကြာခံထားရတဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့ရွှေစက်နှစ်ချင်းဖျားကျောင်းအတွင်းရှိစစ်ပြေးဒုက္ခတဲ့စခန်းနေကချင်မြို့တော်ဦးပရံရုံးကိုတရားရုံးကနေတရက်သေးလွတ်လာပြီးဖြစ်ပါတယ်ပြီးခဲ့တဲ့2012ခုနှစ်တုန်းက KIO ကချင်လူမျိုးရေးတပ်မတော်နဲ့ဆက်တွယ်မှုမတရားတင်ဆက်တွယ်မှုဖောက်ခွဲမှုတွေနဲ့ပုံမှန်6ခုနဲ့တရားဆွဲဆိုခဲ့ပြီးတဲ့နောက်နှစ်ရှည်ထောင်ဒဏ်22နှစ်ချခံခဲ့ရတယ်လို့ဦးပရံရုံးကပြောပါတယ်။ဦးပရံရုံးဟာရွှေဆက်ဒုက္ခတဲ့စခန်းအတွင်းရှိကိုလုံနေစဉ်တွင်မှနှွားချောင်းသွားနေစဉ်ဖမ်းဆီးခံခဲ့ရတာဖြစ်ပြီးဖမ်းဆီးခံရချိန်မှာလည်းနှိပ်စက်ညင်ပါမှုလူခွင့်ရေးချိုးဖောက်မှုတွေလည်းအမျိုးမျိုးခံခဲ့ရတယ်လို့လည်းဆိုပါတယ်။အခုလိုပြန်လွတ်မြောက်လာပေမဲ့သူနဲ့အတူဖမ်းဆီးခံထားရတဲ့မိတ်ဆွေကချင်မျိုးသားတို့ဖြစ်တဲ့ဦးလပိုင်ကထောင်ထဲမှာကြံရှိနေတဲ့အတွက်အစိုးရအနေနဲ့လွတ်ပေးစေချင်တယ်လို့လည်းပြောဆိုထားပါတယ်
ဒေသတွင်းရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ပြီးဖွံ့ဖြိုးတိုးတက်တဲ့ဒေသတစ်ခုကိုအကောင်အထည်ဖော်နိုင်ဖို့နဲ့တဟဆာတရှိတဲ့လူမှုပတ်ဝန်းကျင်တစ်ခုဖြစ်လာဖို့စတဲ့ရည်ရွယ်ချက်နဲ့ KNU ထိန်းချုပ်နေမြေတပ်မဟာနှင့်အတွင်းတောင်ငူခရိုင် KNU ခေါင်းဆောင်တွေနဲ့ဒေသခံပြည်သူတို့ကနေဒီဇင်ဘာလ29ရက်နေ့ကကရင်ပြည်နယ်တန်တောင်မြို့နယ်လိတ်တုံမြို့မှာတွေ့ဆုံပွဲတစ်ရက်ပြုလုပ်ခဲ့ပါတဲ့အပြစ်ခတ်ရစေးရေးထိုးပြီးနောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲပြုလုပ်တဲ့အချိန်မှာအဲ့ဒီဒေသထဲမှာရှိတဲ့ပြည်သူလူထုတွေကရတဲ့ရထိုက်တဲ့အခွင့်အရေးများမဆုံးရှုံးစေရအတွက်နိုင်ငံရေးဆွေးနွေးပွဲကိုထက်သွင်းဆွေးနွေးနိုင်ရန်တင်ပြလိုတဲ့အရာတွေကိုတွိတ်ဆုံဆွေးနွေးပြီးစုဆောင်းခိုင်းထားခြင်းလည်းပါတယ်လို့တောင်ငူခရိုင်ဥက္ကဋ္ဌဘဒိုစောအေဝါကပြောပါတယ်ဒီတွိတ်ဆုံပွဲမှာလိတ်တုံမြို့နယ်အပြင်တနောင်ကြီးမြို့နယ်ထန်းတပင်မြို့နယ်ညောင်လေးပင်မြို့နယ်တို့ကကရင်လူထု900ဝန်းကျင်တက်ရောက်ခဲ့ကြပါတယ်
ကဘာတဝမ်းကရှမ်းတန်ခါတော်တွေဥဆောင်ပြီးဗုဒ္ဓဘာသာရှမ်းစာပေကျမ်းဂန်တွေကိုဖော်ထုတ်ဖို့ညီလာခံတရက်ကိုရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာ3ရက်ကြာကျင်းပခဲ့ကြပါတယ်။အင်္ဂလန်နိုင်ငံအောက်စ်ဖို့ဒ်ဗုဒ္ဓဝိဟာရကျောင်းဆရာတော်ဒေါက်တာဓမ္မဆာမီခမ်းမိုင်ကနေဥဆောင်ပြီးတော့ဒီဇင်ဘာ29ရက်နေ့ကနေ29ရက်နေ့ထိလာရှိုးမြို့ကံမန်းကျောင်းတိုက်မှာကျင်းပခဲ့တာပါ။အဲ့ဒီညီလာခံမှာရှမ်းစာပေပညာရှင်ကိုဦးမလေးရှား၊ထိုင်း၊စင်ကာပူ၊ကိုရီးယား၊တီဟိုအမေရိကန်၊အင်္ဂလန်နိုင်ငံကရှမ်းစာပေကျွမ်းကျင်တဲ့တန်ဃာတော်တွေနဲ့အတူရှမ်းပြည်တွင်းနေပညာရှင်အဆင့်တန်ဃာတော်အပါ350ကျော်ပြည်တပ်1200ကျော်တက်ရောက်ခဲ့ကြပါတယ်အဲ့ဒီညီလာခံကိုပထမအကြိမ်ရန်ကုန်မြို့ဒုတိယအကြိမ်တောင်ကြီးမြို့မှာကျင်းပခဲ့တာဖြစ်ပြီးအခုလာရှိုးမှာကျင်းပခဲ့တဲ့ညီလာခံကတော့တတိယမြောက်အကြိမ်ဖြစ်ပါတယ်
သူအ နာဘူမိမြို့ဟောင်းဆိုင်ရာစာရန်ဖတ်ပွဲနဲ့အလုယုံဆွေးနွေးပွဲတရက်ကိုပထမဆုံးအကြိမ်အဖြစ်ဒီဇင်ဘာလ30ရက်နေ့မွန်ပြည်နယ်တထုံမြို့မှာကျင်းပခဲ့ပါတယ်သူဝနာဘူမိဟာမွန်မာတရှိတယ်ဆိုတာကိုသမိုင်းအထောက်ထားတဲ့တကွပြသနိုင်ဖို့အတွက်2013နှစ်ကနေသူဝနာဘူမိဆိုင်ရာစာရန်ဖတ်ပွဲတွေကို3ကြိမ်မြောက်ကျင်းပခဲ့ကြပြီးဖြစ်ပေမဲ့သူဝနာဘူမိတရှိရာဒေသမှာအခုမှကျင်းပခဲ့တာဖြစ်ပါတယ်စာရန်ဖတ်ပွဲကိုတထုံမြို့တက်တန်းနှစ်ပေါင်း100ကျော်ရှိစတုဘုံမိကအကြောင်းမှာတူဖော်တွေ့ထားတဲ့အုတ်ခွက်ဖျားတွေကိုအခြေပြုပြီးတော့သူဝနာဘူမိနဲ့တထုံဆက်ဆက်အကြောင်းတွေကိုစာရန်ဖတ်ကြားခဲ့ပါတယ်။တမိုင်းသူတေသနစာရန်ရှင်တွေဖြစ်ကြတဲ့မော်လမြိုင်တက္ကသိုလ်အငိမ့်စားပါမောက်ခဒေါက်တာဒေါ်ကျင်စွန်းတမိုင်းသူတေသနဦးစီးဌာနကအငိမ့်စားလက်ထောက်ညွှန်ကြားရေးမှူးဦးဆန်ဝင်းဒေါက်တာနန်းလိုင်ဒေါက်တာဝင်းဝင်းဖြိုးနဲ့ဒေါ်နန်းကြည်ကြည်ခိုင်တို့ကနေစာရန်ပေါင်း9ဆောင်ဖတ်ကြားခဲ့ကြပါတယ
်ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံဆိုင်ရာတရုတ်တမ္မတ်ကြီးမစ္စတာဟိုလျန်ကနေရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးအပါအဝင်ဗဟိုအလုံးမှုဆောင်တွေကိုရန်ကုန်မြို့မှာရှိတဲ့ SNLD ရုံးချုပ်မှာလာရောက်တွေ့ဆုံခဲ့ပါတယ်ဘာကြောင့်တရုတ်တမ္မတ်ကြီးက SNLD ဥက္ကဋ္ဌကိုလာရောက်တွေ့ဆုံပါတယ်တရုတ်နိုင်ငံနဲ့တိုင်းဒေသအရေးဘလို့ပတ်သက်ဆက်နွယ်မှုတွေရှိနေတယ်လဲဆိုတာကိုဆိုင်းမန်းကနေ SNLD ပြောရေးဆိုခွင့်ဆိုင်းလိမ့်နဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြားရမှာပါရှင
်တရုတ်တမ္မတ်ကပါကိစ္စနဲ့ SNLD ကိုလာရောက်တွေ့ဆုံပါတယ်လေခင်ဗျာ
တရုတ်တမ္မတ်ကြီးကကျွန်တော် SNLD ရေကောက်ပွဲအောင်နိုင်မှုပေါ်လာပြီးတော့မှကြီးကြီးပုံပြီးလေနောက်တစ်ချက်ကဆန်ပြည်နဲ့တရုတ်ပြည်ဖြစ်စံနေတဲ့နယ်နိမိတ်တွေဖြစ်တယ်။ဆန်ပြည်ဘက်မှာလည်းပဲတရုတ်လူမျိုးတွေအနေများတယ်လို့တရုတ်ပြည်ထဲမှာလည်းဆန်လူမျိုးရဲ့ကိုယ်ပိုင်အုပ်ချုပ်ပြန်ရဒေသတွေလည်းရှိတယ်။နယ်နိမိတ်ချင်းဆက်ဆက်နေတာမို့လို့ဆန်ပြည်အရေးဟာလည်းပဲသူတို့အတွက်ဖြစ်ထားလို့မရတဲ့အရာသူတို့အနေနဲ့အူကြီးဖြည့်ရှင်းပေးခြင်းနဲ့ဆန်ပြည်ကိုယ်စားလှယ်အတွက်ကိုသူတို့ကြိုးပမ်းပါတယ်ဆိုပြီးလာပြီးတော့အကြောင်းကြားနှုတ်ဆက်တာပါ
။ဒီလိုဆိုရင်တရုတ်နိုင်ငံကဆန်ပြည်ရေးမှာဘလောက်လွန်မိုးမှုတွေရှိနေတယ်လို့မြင်မိပါတယ်လေ။
ကျန်ဒီရေးတယ်မကပါဘူးဗမာပြည်ရေးတစ်ခုလုံးဟာလည်းတရုတ်ဩဇာနဲ့မကင်းပါဘူးသင်ပြောရရင်ဗမာပြည်ရဲ့အထုတ်ချအာဏာတစ်ခုလုံးကိုတောင်မှပဲသုံးတရားခီပါနောက်ဆက်နိုင်တဲ့အနေထားမျိုးပိုင်လှုပ်နိုင်တဲ့အနေထားမျိုးလို့သုံးသပ်မယ်ဆိုရင်လည်းမမားလောက်ဘူးပြည်တော်မြန်မာပြည်ရဲ့စီးပွားတစ်ခုလုံးဟာတရုတ်ရဲ့ဩဇာမကင်းသလိုနောက်နိုင်ငံရေးအရာဆိုရင်လည်းလက်နက်ကင်အဖွဲ့ကြီးတွေနဲ့သူကကြားရဲ့ဆက်သွယ်မှုတွေစီးဆက်မှုတွေအကုန်လုံးဟာတရုတ်ဩဇာမကင်းဘူးလို့ဆက်လို့ရပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုထင်းကြီးလို့ရမလဲဆိုတဲ့အမြင်လေးကိုလည်းပြောပြပေးပါအောင်လားခင်ဗျ။အ
ဲဒီအပြင်မှာလာရောက်ပြီးတော့မှပြင်းပြင်းညံ့နိုင်ကြမယ်၊လောက်ကန်ကြမယ်တရုတ်နိုင်ငံကစီးပွားရေးသမားတွေကိုလည်းကျွန်တော်တို့ဒီကေကကိုယ်လေးမြင်သာမှုရှိမရှိနိုင်ငံကစံချိန်စံညွှန်းနဲ့ပိုက်ညီတဲ့စီးပွားရေးလုပ်ငန်းဟုတ်မဟုတ်နောက်အကျိုးမြတ်ဖွဲ့ဝေမှုမှာဒေသခံတွေရဲ့အကျိုးစီးပွားကိုပုံမှုပြီးတော့မှအလေးပေးတဲ့ကိစ္စမျိုးဟုတ်မဟုတ်ဆိုတာချင့်ချိန်နိုင်တဲ့စွမ်းအားလိုအပ်ပါတယ်။အဓိကတော့ကျွန်တော်တိုင်းရင်းသားတွေမှာကိုယ်ခံအားကောင်းဖို့လိုပါတယ်။စီးပွားရေးရှိဖို့လိုအပ်တယ်လို့ခုနိုင်ငံရေးပါတာရက်ပါပါရဲ့ကျွမ်းကျင်ဆန်းစပ်မှုရှိဖို့လိုအပ်တယ်လို့လည်းပြောနေတယ်
။တက်ပြီးတော့မွန်လူငယ်တွေကလည်းဦးဆောင်ကျင်းပခဲ့တဲ့မွန်လူငယ်များနေ့အခမ်းအနားကိုကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ဘက်မှာစီကားတိုက်မြိုက်စွာကျင်းပပြုလုပ်ခဲ့ကြပါတယ်။မွန်လူငယ်များနေ့မှာမွန်လူငယ်တွေဘာတွေများမျှော်လင့်နေပြီးဘလို့ရလက်ကောင်းတွေရှိနေပါသလဲဆိုတာမိရင်စနိုင်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
တောက်ထကျေမြောင်မွန်လူငယ်များနဲ့အခမ်းအနားကိုကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကော့ဘိန်ကျေးရွာမှာကျင်းပရမှာကျင်းပရရည်ရွယ်ချက်ကိုတော့ကျင်းပရေးကော်မတီဝင်မင်းကျွန်းသမကအခုလိုပြောပါတယ်
ကနားချင်းပါရဲ့ရေချက်အလုံး၃ခုရှိတယ်ဗောတစ်ခုကတော့ဒီမွန်လူငယ်နဲ့အချင်းချင်းနှင်းမှုရအောင်ရေနောက်တစ်ခုကဒီမွန်မျိုးသားကျိုးစီးပွားအတွက်အတူတူပေါင်းလုံးဆောင်ရံရေတတိယတစ်ခုကကြမွန်လူလူမျိုးအချင်းချင်းအလုံးညွှန်ကြဖို့အတွက်ဒီခန္ဓာချင်းပါရတဲ့အကြောင်းရင်းပဲ
မွန်လူငယ်များနဲ့ခန္ဓာမှာခန္ဓာချင်းပါချင်းအပြင်မွန်လူငယ်များအကြာရင်ဆိုင်ကြုံတွေ့နေရတဲ့ပညာရေးမွန်လူငယ်များနဲ့ကောင်းဆောင်မှုမွန်လူငယ်များနဲ့အလောက်ကန်ခွေးလန်းမွန်လူငယ်များနဲ့ယဉ်ကျေးမှုဆွေးနွေးပွဲကိုလည်းကျင်းပခဲ့တယ်လို့မင်းကျွန်းသမကပြောပါတယ်မွန်လူငယ်များနဲ့ခန္ဓာချင်းပါချင်းအပြင်မွန်လူငယ်များအကြာအချင်းချင်းချိတ်ဆက်မိကြပြီးယုံကြည်မှုတည်ဆောက်နိုင်တဲ့ရလတ်ကောင်းတွေရှိစေတယ်လို့မွန်လူငယ်များနဲ့ခန္ဓာတက်ရောက်ခဲ့တဲ့မိမရမိုးကပြောပါတယ်
ကျမတို့မသိသေးတဲ့တခြားလူငယ်ဖွဲ့တွေပြီးတော့သူတို့လည်းလူမျိုးပေါ့ကျမတို့အချင်းချင်း network အနေနဲ့ကျမတို့ပို့ခိုင်မာလာတယ်လေအဲ့ဒါကျမတို့ချင်းချင်းလေးယုံကြည်မှုတွေဒီမြန်မာနဲ့ကျမတို့တည်ဆောက်နိုင်တယ်အဲ့ဒါရလာကောင်းတစ်ခုပေါ့
ဒီဇင်ဘာ28ရက်နေ့တွင်ကြရောက်တဲ့သောက်ထကျဲမြောင်မွန်လူငယ်များနဲ့ခန်းနာမှာမွန်ပြည်နယ်ကရင်ပြည်နယ်တနင်္လာရီတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းဒေသတီးတီးကမွန်လူငယ်1000ကျော်တက်ရောက်ကြတယ်လို့ကျင်းမရေးကော်မတီကပြောပါတယ်မွန်လူငယ်များနဲ့ခန်းနာမှာဒေသတီးတီးကမွန်လူငယ်တွေတွေ့ဆုံခွေးရပြီးတော့မွန်လူငယ်တွေရဲ့အင်အားမြင်တွေ့ရတယ်လို့လည်းမော်မျိုးသမီးမိနန္ဒာကပြောပါတယ်
ခုလိုမြင်တွေ့ရတာအရောက်ပြောတယ်ပြီးတော့လူငယ်တွေရဲ့အင်အားတစ်ခုပါပေါ့နော်အနာဂတ်အတွက်ဒီမွန်လူမျိုးတွေအတွက်တကယ်ကိုအင်အားတရဖြစ်မယ်လို့ယုံကြည်တယ်
တောက်ထကျင်းမွန်လူငယ်များနဲ့ခန်းနာမှာလူငယ်များတွေ့ဆုံကျွေးနွေးအမြင်ပလဲမှုစီစဉ်ပြင်ဇာပေဟောပြောပွဲယဉ်ကျေးမှုကပွဲတွေနဲ့မွန်သေးဂီတပြောပြမှုစီစဉ်တွေလည်းပါဝင်ခဲ့ပါတယ်ဒီဇင်ဘာလ28ရက်နေ့မွန်လူငယ်များနဲ့ဖြစ်သတ်မှတ်တာဟာ2012ခုနှစ်တတိယကျင်းမြောက်မွန်လူငယ်များနှီးနှောပလဲပွဲကနေဆုံးဖြတ်ချက်ချခဲ့ပါတယ်
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာဒီဇင်ဘာလ29ကနေ29ရက်နေ့အထိ3ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ထိုင်းနိုင်ငံအခြေစိုက် BNI ဖွဲ့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်